ဒီနေ့မှာလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မတ်ကီတီရဲ့နုပြိုသက်တာအတူယူစရာကဏ္ဍပဲဖြစ်ပါတယ
်။သောတာရှင်များရှင်လန်းကျမ်းမာကြပါစေ။ဒီကနေ့နုပြိုသက်တာအတူယူစရာအစီအစဉ်မှာကျမကီတီနဲ့အတူကျမမက်နင်းစီကလည်းပါဝင်တင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်။မတ်ကီတီရေမင်္ဂလာပါ
။မင်္ဂလာပါမင်းစီ။
သောတာရှင်များလည်းမင်္ဂလာပါနော်။မကီတီရေဒီနေ့အတွက်နားဆင်ရမယ့်အကြောင်းအရာလေးကိုပြောပြပေးပါအောင်ရှင်
။အတူယူအသက်ရှင်သင့်တဲ့အကြောင်းများကိုပြောပြသွားချင်ပါတယ်။နားဆင်ကြလေအသက်တာမှာအတူယူအသက်ရှင်နိုင်ကြပါစေ။စဉ်းစားကြည့်မိတယ်။ဒီနေ့တနေ့ငါဘလို့အသက်ရှင်ခဲ့တယ်လဲဆိုတဲ့အချက်ပဲဖြစ်ပါတယ်။ကျမတို့မိန်းမတွေကများသောအားဖြင့်အဝိဆာတွေနဲ့အချိန်ကုန်သွားတတ်ကြပါတယ်။ဆက်တခုလိုပဲနေ့တိုင်းလှုပ်ရှားသွားလာနေကြသလိုမျိုးဖြစ်ခဲ့ရတယ်။တနေ့မှာမဲ့ကစင်းတအုပ်ကိုဖတ်ရင်းနဲ့လူဆိုတဲ့ရန်တရားနဲ့အောင်မြင်မှုရဲ့လျှို့ဝှက်ချက်များဆိုတဲ့ခေါင်းစဉ်နဲ့သူ့ရဲ့အကြောင်းတွေကိုဖတ်လိုက်ရပါတယ်။ဖတ်ရင်းနဲ့ငါရောဒီလိုအချက်မျိုးတွေနဲ့အသက်ရှင်မိရဲ့လားအသက်ရှင်ဖို့မတင့်ဘူးလားဆိုတာကိုသွားပြီးစဉ်းစားမိပါတယ်။ဒါကြောင့်သောတာရှင်မိတ်ဆွေများကိုလည်းစဉ်းစားစေချင်ပါတယ်။အချက်၄ချက်ရှိတဲ့အထဲမှာမှပထမနှစ်ချက်ကိုဒီတစ်ပတ်မှာဖော်ပြချင်ပါတယ်။ပထမတစ်ချက်မှာတွေးတဲ့အကျင့်ကြည့်ယူနေဖြစ်ပါတယ်။လူခန္ဓာကိုယ်ကိုထိန်းချုပ်နေတဲ့အင်အားတကာထဲမှာအင်အားအကြီးဆုံးကတော့အကျင့်ဆိုတာပဲဖြစ်ပါတယ်။တေချာစဉ်းစားကြည့်မယ်ဆိုရင်ပိုပြီးခိုင်လုံတာကိုတွေ့ရပါတယ်။ခန္ဓာကိုယ်ရဲ့လှုပ်ရှားမှုဟူသမျှမှာအကျင့်ပါနေတာကမနဲ့မိုးလင်းလို့အိယာထလိုက်ခြင်းကစပြီးညအိယာဝင်ခြင်းအထိလှုပ်ခဲ့တာတွေထဲကဆယ်ပုံ၉ပုံဟာအလိုလိုလှုပ်ဖြစ်နေတာကြီးပဲဖြစ်ပါတယ်။မနဲ့အိယာထတာကိုပဲစဉ်းစားကြည့်ရင်သိနိုင်ပါတယ်။၆နာရီနိုးနေကြလူဟာ၆နာရီကြာမြင့်အောင်အိပ်နေကြဆိုရင်လည်းသူ့အချိန်ကြာရင်ထလာတတ်စမြဲပါပဲ။အဲ့ဒီနောက်နိုးနိုးချင်းရေတောက်တဲ့အချင်းရှိသူကရေတောက်ဆက်လိတ်ဖွာချင်းရှိသူကဆက်လိတ်တောက်တမင်းလောက်ပြတ်နေသူကနှက်ရေအိမ်ဝင်ချင်းရှိသူကလည်းဝင်အားလုံးကိုတမင်းလားကျုပ်မိတာမဟုတ်ဘဲအလိုလိုလှုပ်ဖြစ်ကြတာကိုတွေ့ရပါတယ်။ဒီအထဲမှာမှကောင်းဖို့အကျင့်ပါအောင်လှုပ်ဖို့အတွက်ကိုတော့မေ့လျော့နေတတ်ကြပါတယ်။အဲ့လိုအကျင့်ကောင်းလေးတွေလှုပ်ဖို့အတွက်ကြတော့တတိမထားမိတဲ့အတွက်တနေ့တာကိုအလဟတ်အကုန်လုံးသွားစီတတ်ကြပါတယ်။စိတ်ဆွမ်းအင်ကိုတိတ်ပြီးအရေးမပါလာတဲ့အလုပ်တွေပေါ်မှာသုံးမိနေတတ်ပါတယ်။အဲ့ဒီအခါမှာအရေးကြီးတဲ့ကိစ္စတွေစဉ်းစားဖို့အတွက်ကြတော့အားကုန်နေတတ်ကြတယ်။အဲ့ဒီလိုဖြစ်လာပြီးဆိုတာနဲ့လူဟာအလိုလိုနေရင်းနဲ့ခြေတုံချတုံဖြစ်လာတတ်ပါတယ်။မပြတ်သားသူတွေတွေဝေသူတွေဖြစ်လာဖို့လည်းသေချာတလောက်ပါပဲ။အကျိုးရှိတန်ဖိုးရှိတဲ့ကိစ္စကိုစဉ်းစားဖို့အတွက်စိတ်ကိုအနာမပေးမိပဲဘာမှအရေးမကြီးတဲ့ကိစ္စတွေမှသာစိတ်များနေမိတဲ့အကျိုးလို့ဆိုရပါမယ်။ဥပမာပြောရရင်လမ်းမှာကားကျက်တာတယောက်ယောက်ကကိုယ့်ကိုတစ်ခုခုပြောလိုက်တာအဲ့ဒါကိုစဉ်းစားရင်မကြေနိုင်မချမ်းနိုင်ဖြစ်တာဒါမှမဟုတ်တသိမ့်သိမ့်နဲ့ပီတိမဆုံးဖြစ်နေတာအဲ့ဒီအခါသူ့စိတ်ကဘရောမှမအားနိုင်တော့ပါဘူးအဲ့ဒါဟာသူ့ရဲ့စိတ်အာယုံကိုမိတ်ဆွေအဖြစ်အသုံးပြုခြင်းမဟုတ်ဘဲရန်သူအဖြစ်အသုံးပြုနေခြင်းသာဖြစ်ကြောင်းဖော်ပြထားပါတယ်စိတ်နဲ့ပတ်သက်လာရင်အကျင့်ပါအောင်လုပ်ယူတာဟာအင်မတန်မှအရေးကြီးပါတယ်ဒါကြောင့်စဉ်းစားတွေးတောမှုဟာခန္ဓာကိုယ်ကိုမောင်းနှင်နိုင်တဲ့ခွန်အားဖြစ်လာတဲ့အထိလေ့ကျင့်ယူရမှာဖြစ်တယ်တွေးနိုင်တဲ့သူတွေးတဲ့သူဆိုတာပြုနိုင်တဲ့သူဆွမ်းဆောင်နိုင်သူသာဖြစ်ပါတယ်။ယနေ့ကဘာကြီးရဲ့နယ်ပယ်ဆုံးမှာထိတ်ဆုံးတန်းကိုရောက်နေသူအားလုံးဟာတွေးလဲတွေးနိုင်လှုပ်လဲလှုပ်နိုင်တဲ့ဆွမ်းဆောင်ရှင်တွေဖြစ်ပါတယ်။ငါမလှုပ်နိုင်မတက်နိုင်ဘူးလို့မပြောဘဲအတူယူလေ့ကျင့်ပြိုးထောင်မယ်ဆိုရင်ကောင်းတဲ့အတွေးများနဲ့ဘဝကိုအောင်မြင်စေမှာဖြစ်ပါတယ်။အောင်မြင်မှုရဲ့လျှို့ဝှက်ချက်တွေထဲမှာတွေးခေါ်မျှော်မြင်နိုင်မှုဆိုတာဟာထိတ်ဆုံးမှာပါဝင်တဲ့အတွက်အတူယူတွေးခေါ်ကြဖို့ပြောပါရစေ။ညမနေ့တစ်ချက်မှာတော့အိယာထတဲ့အချက်ပဲဖြစ်ပါတယ်။လူတချို့ဟာအိယာကနေနက်နက်စောစောထဖို့အတွက်တော်တော်ပြဿနာဖြစ်ကြရပါတယ်။ဒါကြောင့်အိယာထတာကိုအချက်တစ်ခုလိုလှုပ်ထားလိုက်မယ်ဆိုရင်တော့ဒီပြဿနာရှင်းသွားပါလိမ့်မယ်။ဆုံးဖြတ်ချက်တစ်ခုကိုချပြီးသွားရင်အဲ့ဒီဆုံးဖြတ်ချက်အတိုင်းလိုက်နိုင်မလိုက်နိုင်ကသာအဓိကကျပါတယ်။ဒီနေရာမှာစိတ်ဆန္ဒစွမ်းအားကြီးမားဖို့အထူးပဲလိုအပ်ပါတယ်တကယ်ဖြစ်ချင်တကယ်လို့အဟုတ်ဖြစ်ရမယ်ဆိုတဲ့စကားလေးအတိုင်းပါပဲ တကယ်မဖြစ်ချင်သေးလို့သာတကယ်ဖြစ်ချင်လာပြီဆိုရင်တကယ်ကိုထလုံနိုင်ရမှာဖြစ်ပါတယ်အဲ့ရကနေထရမှာပြင်းနေတယ်ဆိုရင်မအိတ်ခင်ရကလေးကကိုကိုကိုပြောလိုက်စမ်းပါမနေ့ကငါထကိုထနိုင်ရမယ်လို့ဖြစ်နိုင်ရင်ခက်ကြဲကြဲလေးပြောပြီးခိုင်မာစွာချမှတ်ဖို့ဖြစ်ပါတယ်အဲ့ဒီလိုကြာကြာနာနာပြင်ဆင်ထားမယ်ဆိုရင်မနေ့ကျထကိုထမယ်ဆိုတဲ့ဆုံးဖြတ်ချက်ကကိုယ့်စိတ်ရဲ့ထိတ ဒီလိုမလို့ရင်ဆုံးဖြတ်ချက်အတိုင်းလှုပ်ဖို့ခဲရင်သွားနိုင်ပါတယ်။ငါမိနစ်လောက်နှက်လို့ရပါသေးတယ်ဆိုတဲ့အတွေးလေးနဲ့ပြန်နဲ့နေမိလို့ကတော့နာယူဝတ်တနာကြီးနိုးတော့မှာမဟုတ်ပါဘူး။ဒီလိုနဲ့ညအေးရဝင်တိုင်းအေးရဝင်တိုင်းမှာမနေ့ကျငါထကိုထမယ်။ထပြအောင်ထမယ်လို့စိတ်ကိုအမိတ်ပေးထားလိုက်ပြီးမှဆုံးဖြတ်ထားတဲ့အတိုင်းတကယ်ထတဲ့အလုပ်ကိုနေ့စဉ်ဝတ်မပြတ်လုပ် ဆိုတဲ့အကျင့်ဆိုးကြီးလေအလိုလိုပျောက်သွားမှာဖြစ်ပါတယ်။တမနဲ့ထလို့လွယ်ပြီးဆိုတာနဲ့နောက်တမနဲ့ထဖို့ပိုလွယ်သွားမှာဖြစ်ပါတယ်။မယုံရင်စမ်းကြည့်ပါ။လူဆိုတာရန်တရားတစ်ခုနဲ့အလားတန်တူပါတယ်။ရန်တရားဆိုတာကသူ့အကျင့်လေးနဲ့သူမမှန်မောင်းသွားရင်ညံ့ညံ့ညောညောမောင်းနိုင်သွားမှာဖြစ်လို့လူတွေမှလည်းအကျင့်ကလေးပါအောင်လို့ပြီးမောင်းယူသွားမယ်ဆိုရင်ဘယ်ဟာကိုမဆိုအလဲတကူလုံန မရနိုင်ဘူးလို့စပြီးမတွေးလိုက်ပါနဲ့ဖြစ်ကိုဖြစ်ရမယ်ဆိုတဲ့စိတ်နဲ့ကြိုးစားစီချင်ပါတယ်ကျမလည်းငငယ်ကအိမ်ဟာထဖို့တအားပြင်းပါတယ်ဒါကိုအဖွားကမကြိုက်ဘူးခဏခဏအဆူခံရတယ်အဆူခံရပံများတော့ဘလို့အိယာကထားရသလဲဆိုရင်မနဲ့မိုးလင်းတာနဲ့အဖွားကသူ့ခေါင်းရင်းကတကားကိုဝုန်းကနေဖွင့်လိုက်တဲ့အတန်နဲ့အတူအိယာကကျမလည်းငေါက်ခနဲထထိုင်လိုက်ပါတယ်အဲ့ဒီလိုနဲ့အိယာကစောစောထတဲ့အကျင့်ကိုရရှိခဲ့ပါတယ်မနဲ့စောစောထခြင်းအပြင်နေတာသည့်ရဲ့လင်းရောင်ကိုမြင်တွေ့ခွင့်ရခြင်းဟာခွန်အားအသက်တွေရရှိလာနိုင်ပါတယ်ตายาတဲ့ကျင်းငဲ့တန်လေးတွေကိုလည်းနားဆင်ခွင့်ရပါတယ်။ဘဝမှာနေတဲ့ရင်ပျော်စရာကောင်းတာကြီးပဲဖြစ်ပါတယ်။အသက်ရှင်ကြရတဲ့ဘဝထဲမှာကောင်းတဲ့အမှုအရာအကျင့်လေးတွေကိုအတွေ့အယူနေထိုင်ကြရပါမယ်။လူတိုင်းလူတိုင်းအကျင့်တစ်မျိုးစီရှိကြပြီးကောင်းတဲ့အကျင့်မကောင်းတဲ့အကျင့်တွေရှိတဲ့အခါမှာအတွေ့အယူမမှားကြဖို့တတိပြုကြရပါမယ်။နှုတ်ပြောလန်းဆန်းတဲ့အရွယ်မှာကောင်းသောအတွေ့အယူမှုများနဲ့ရှင်သန်ကြပါစို့။ကျမတို့အိမ်ရောက်ဝင်ကြတဲ့အခါမှာမနဲ့မိုးလင်းတာနဲ့အိမ်ရာကထဖို့မျောလင့်ထားကြပါတယ်။နေထွက်လာမယ့်အချိန်ကိုအားလုံးမျောလင့်ထားပြီးသားဖြစ်ပါတယ်။နောက်တစ်နေ့မနဲ့နေထွက်မှာမဟုတ်ဘူးဆိုတဲ့အသည့်နဲ့အိမ်ရောက်ဝင်ရမယ်ဆိုရင်ဘယ်လိုများနေလိမ့်မလဲဆိုတာစဉ်းစားကြည့်ပါ။ရှောင်ကွင်းမရတဲ့သေးချင်းအေးဆက်မှုမဆုံးနိုင်တဲ့အမောင်တို့ကကဘာကြီးကိုဖြည်းဖြည်းချင်းလွမ်းမိုးလာမှာကိုစဉ်းစားကြည့်ပါ။နေရောင်ကြီးမရဘူးဆိုရင်တစ်ပင်ပန်းမှန်များညွန်းနှွမ်းတေကြီးပျက်စီးသွားမှာဖြစ်ပါတယ်။သို့ပေမဲ့နေ့တိုင်းအစဉ်နေထွက်လာတဲ့အတွက်ဘုရားသခင်၏ကျေးဇူးတော်ကိုချီးမွမ်းစရာများစွာရှိပါတယ်။နှွေးထွေးမှုပေးပြီးအသက်များရှင်သန်ရေးအတွက်နေဟာကဘာမြေကြီးကိုသူ့ရဲ့အလင်းရောင်ဖြင့်ဖုံးလွှမ်းပေးပါတယ်။တေကြီးသဘောဆောင်တဲ့နေဝင်သွားပြီးတဲ့နောက်နေ့မှာရှင်မြန်ထမြောက်ခြင်းဆိုတဲ့နေဟာပုံမှန်ထွက်ပေါ်လာပါတယ်။ကျမတို့ရဲ့မျောလင့်ခြင်းဟာအသက်တစ်ဖန်ဆန်းသစ်လာမှာဖြစ်ပါတယ်။ရှေလျားတဲ့အပြစ်မောင်မိုက်ညတာဟာကောင်းကင်နိုင်ငံတော်မှထာဝရကာလကိုနေရာဖဲပေးရမယ်ဆိုတာကိုနန်းနဲ့ရောင်ကြီးလင်းများကကျမတို့ကိုသတိပေးနေပါတယ်။ခရစ်တော်ယေရှု၌ကျမတို့ရဲ့ရှင်မြန်ထမြောက်ခြင်းဟာနန်းနဲ့ချိန်နေပေါ်ထွက်လာခြင်းထက်တာပြီးတေချာလာပါတယ်။တေချင်းမောင်မိုက်ဟာကိုရော့အပေါ်ကိုကြာရောက်ပြီးတက်မဲ့ခန္ဓာကိုတင်းကျိုင်းကူတွင်မြုပ်နှံထားပါတယ်။ဒီနေရာကနေသူဟာရှင်မြန်ထမြောက်ခဲ့တယ်။ရှမာကုတ်ခရင်ခန်းကြီး16အငယ်1မှာ9ရက်တွင်ပထမနေ့ရက်နက်နက်စောစောနေထွက်သောအချိန်၌တင်းကျိုင်းတော်သို့သွားကြ၏။ဒီနေရာမှာအမျိုးသမီးတစုရဲ့မျောလင့်ခြင်းကိုသွားတွေ့ရပါတယ်။သခင်ယေရှုခရစ်တော်ဘုရားကိုကူးသွင်းပြီးတဲ့နောက်တစ်ရက်နနဲ့စောစောမှာမာဂရာလမာရိနဲ့အပေါင်းဖော်များဟာတင်းကျိုင်းကူစီကိုတွားကြတာဖြစ်ပါတယ်။သူတို့ဘဝထဲမှာအဲ့ဒီနနဲ့လောက်သားရစရာကောင်းတာမရှိဘူးလို့ထင်မှတ်ကြပါလိမ့်မယ်။အဲ့ရထဲမှာပဲအိတ်နေမယ်ဆိုရင်တော့နနဲ့နေထွက်တဲ့အချိန်ကိုတွေ့မြင်လိုက်ရမှာမဟုတ်ပါဘူး။ဒီလိုစောစောထနိုင်ဖို့အတွက်သတိဝိရိယရှိဖို့လိုအပ်ပါလိမ့်မယ်။ဒါကြောင့်လဲဆိုရင်ခရစ်တော်ရှင်မြန်ထမြောက်တော်မူသောကြောင့် တမားတို့လည်းထားမြောက်ကြရမှာဖြစ်ပါတယ်တမန်တော်ရှင်ပေါလုကလူအပေါင်းတို့သည်ခရစ်တော်အားဖြင့်အသက်ရှင်ခြင်းသို့ရောက်ရကြလက်တန်းလို့ကောရိန္သုအော်ရဆာပရမဆောင်ခန်းကြီး၅အငယ်20မှာအတိအလင်းကျင်ညာထားခဲ့ပါတယ်တခါကအမျိုးသမီးတဦးဟာညာအိယာမဝင်မီအင်ကိုမြဲတဲ့ရှင်လင်းလေးရှိပါတယ်အဲ့ဒီလိုပြုလုပ်ရခြင်းကနည်းနည်းမိုးမလေးမီတခင်ယေရှုသူ့အင်ကိုကြွလာခဲ့မယ်ဆိုရင် တည့်ရမှုမရှိတဲ့အင်ရှင်မအဖြစ်မြင်တွေ့သွားမှာကိုစိုးရိမ်မိလို့ပါလို့ပြောခဲ့ပူပါတယ်ဒီအဖြစ်အပျက်ကိုကြည့်ပြီးအမျိုးသမီးငယ်တူကသူ့ရဲ့တည့်ရမှုစံချိန်ကိုအတူယူပြီးလှုပ်ဆောင်လို့တော်လဲပဲငယ်ရွယ်တဲ့ဇနီးမိခင်နဲ့အင်ရှင်မတူအနေဖြင့်ကျမအဲ့ဒီလိုမလှုပ်ဆောင်နိုင်ပါလားလို့တနေ့တာကုံဆုံးချိန်မှာသိမြင်ခံစားကြောင်းပြောပြခဲ့ပူပါတယ် ကျမတို့ရဲ့ဘဝအတ္တမှာတစ်ခါတလေအိတ်တာနဲ့ပဲအချိန်ကုန်သွားတတ်ကြပါတယ်။ဖခင်သခင်ဘုန်းထင်ရှားဖို့ယင်ကိုယ့်ရဲ့အင်ကိုကောင်းစွာထားရှိခြင်းဟာကောင်းပါတယ်။တို့ပေမဲ့အဖဖခင်ကကျမတို့ရဲ့နေအိမ်ထက်ကျမတို့ရဲ့နှလုံးသားကိုသာအထူးဂရုပြုလျက်ရှိကြဖို့အစဉ်တည်းပြုလျက်သက်ရှင်ကြဖို့ပြောပါရစေ။ Baby